ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမေရိကန်ဥဆောင်ပြီးရွေးကောက်ပွဲအသစ်လုပ်ပေးဖို့တောင်းဆိုတဲ့ဆန္ဒပြခြေတက်သူတွေဟာဗိုလ်ထူးနေကမြို့တော်အစ္စလမ်ဘတ်ကိုဦးတည်ခြေတက်လာရမှာရဲတွေကမျက်ရည်ကိုပုံနေဒုတ်တွေအသုံးပြုပြီးနှိမ်နှင်းခဲ့သလိုယာနဲ့ခြေတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်။ဆန္ဒပြသူတွေဟာမြို့တော်အစ္စလမ်ဘတ်ကိုခြေတက်ပြီးလက်ရှိအစိုးရကကြားပြရွေးကောက်ပွဲလုပ်မပေးမချင်းမြို့တော်မှာထိုင်သပိတ်ဆန္ဒပြမှာဖြစ်တယ်လို့ဝန်ကြီးချုပ်ဟောင်းခန်ကပြောဆိုထားပါတယ်။ဝင်ကြီးချုပ်ဟောင်းအမေရိကန်ဦးဆောင်တဲ့အစိုးရစံကြီးဆန္ဒပြသူတွေဟာမြို့တော်အစ္စလမ်ဘာဘတ်ကနေမိုင်60ကျော်လောက်ဝေးတဲ့ဆွာဘီမြို့ကနေမြို့တော်အစ္စလမ်ဘာဘတ်ကိုခြေတဲ့ဆန္ဒပြလာတာဖြစ်ပါတယ်။ပြီးခဲ့တဲ့လတဲ့တုန်းကဝင်ကြီးချုပ်ဟောင်းအမေရိကန်ကိုလွတ်တော်မှာအယုံကြည်မှုရှိအစိုးတင်သွင်းခဲ့ပြီးသူ့ရဲ့ PDI ပါတီညွန်ပေါင်းအစိုးရကိုပြုတ်ချခဲ့ပါတယ်။အဲဒီနောက်သူ့ရဲ့ပြိုင်ဘက်ရှဘာရှရစ်ဝင်ကြီးချုပ်ဖြစ်လာခဲ့ပါတယ်။အစ္စလမ်ဘာဘတ်မြို့တော်မှာဆန္ဒပြသူတွေကိုတားဆီးဖို့အတွက်လွတ်တော်အစားဦးတွေအချက်ကြားကြတဲ့ဒေတာတွေမှာလုံခြုံရေးတပ်ဖွဲ့တွေကိုခြားထားပါတယ်အခုလိုအရေးပါတဲ့လှုပ်ရှားမှုကိုဘယ်အစိုးရဘယ်ဖက်ဆက်အာဏာပိုင်တွေကမှရပ်တန့်လို့လမ်းလွဲပြစ်လို့ရမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဟောင်းအင်မရာခန်ကတွစ်တာကနေတဆင့်ပြောဆိုထားပါတယ်လက်ရှိအစိုးရကပါလီမန်ကိုဖျက်သိမ်းပြီးရွေးကောက်ပွဲအသစ်လုပ်ပေးတဲ့အထိမျိုးတော်အစ္စလာမဘတ်မှာစန္ဒပြမှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ဟောင်းအင်မရာခန်ကပြောဆိုထားပါတယ်ခင်ဗျာ